ကခိုင်အရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းတာကိုရှင်းတော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြ合いဝန်ကြီးတွေကကြိုဆိုလိုက်ပါတယ်။စင်ကာပူနိုင်ငံမှာဩဂုတ်လ2ရက်နေ့ကကျင်းပတဲ့50ကြိမ်မြောက်အာဆီယံနိုင်ငံကြ合いဝန်ကြီးများစီဝေးပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်ထဲမှာအဲ့လိုဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာပြန်လည်တင်မြှင့်ရေးတည်ငြိမ်အေးချမ်းရ ပြီးကုလသမဂ္ဂလူသားချင်းစာနာမှုလူငန်းများဆိုင်ရာဒုတိယအတွင်းမှူးချုပ်ဟောင်းဂျပန်တမ်မကြီးကန်ဇိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်း UNICEF အဆင့်မြင့်အကြံပေးပုဂ္ဂိုလ်ဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်အဆင့်မြင့်အရာရှိဟောင်းပေါမောက်ခဒေါက်တာအောင်ထွန်းသက်တူအဖွဲ့ဝင်ဖြစ်ပါဝင်ပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတည်ဆောက်နိုင်ဖို့လူမှုအတိုင်းအဝိုင်းမျိုးမျိုးကြားမှာတဟဇာတာဖြစ်မှုနဲ့ပြန်လည်တင့်မြတ်ရေးတို့ကိုအားပေးမြင့်တင်ဖို့ရခိုင်ပြည်နယ်မှာရေရှည်ခိုင်မာပြီးဒန်းတူညီများတဲ့ဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်လာဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုဆက်ပြီးထောက်ခံပံ့ပိုးသွားမယ်အကြောင်းလဲအာဆီယံနိုင်ငံကြိုင်ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌစင်ကာပူနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံကြိုင်ဝန်ကြီးများအစည်းအဝေးနဲ့တက်ဆက်တဲ့ကျင်းပဖို့ရှိတဲ့အခြေအားချထိုက်သည့်အစည်းအဝေးအာဆီယံဒေသဆိုင်ရာဖိုရမ် ARF 2ကိုမြန်မာနိုင်ငံဆွေရဘက်ကဘီဘီဆိုင်ရာပူပေါင်းဆောင်ရွက်ဌာနပြည်တော်စုဝင်ကြီးနဲ့နိုင်ငံသားရေးဌာနဒုတိယဝင်ကြီးဦးကျော်တင်တက်ရောက်နေပါလေ။ဒါမဲ့စီဝေးတွေကိုတက်ရောက်မဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးမိုက်မွန်ဘေယိုကဦးစားပေးပြောဆိုမဲ့ကိစ္စရပ်တွေထဲမှာရခိုင်ပြည်နယ်ကိစ္စလည်းပါမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောထားပါဗျ။